အိန္ဒိယပို့ကုန်တွင်းကုန်ဘဏ်ကမြန်မာပြည်မှာဒေါ်လာ300ရင်းနှီးမြှုပ်နှံဖို့မကြာမီကဆုံးဖြတ်လိုက်ပါတယ်။ဒါပေမဲ့အိန္ဒိယဟာတရုတ်ကိုမီးဖို့အလားအလာမရှိပါဘူး။တရုတ်မြန်မာနှစ်စဉ်ကုန်သွယ်ရေးဟာအိန္ဒိယမြန်မာကုန်သွယ်ရေးပမာဏရဲ့30ကျော်ရှိပါတယ်။မြန်မာပြည်မှာတရုတ်ရင်းနှီးမြှုပ်နှံထားတဲ့တန်ဖိုးပမာဏဟာအိန္ဒိယရဲ့30ကျော်ပိုများပါတယ်။အရှိမျောလမ်းစဉ်ကျင်သုံးလာတာအနည်း20ကျော်လာပြီမဲ့အနည်းအချင်းသာအကောင့်တွေပေါ်နိုင်ပါတယ်။ပြည်내အစိုးရညံပြင်းမှုအဂတိလိုက်စားမှုနဲ့ဘိုးအစိုးရမှားယွင်းမှုကြောင့်အရှိမျောလမ်းစဉ်မှာအဓိကကျတဲ့အရှိမျောပြည်내တွေဟာတိုးတက်ဖွံ့ဖြိုးမှုအလားအလာကျင်းမဲ့နေပါတယ်။စည်ရင်မွေးတည်မှုမတိုးတက်မှုလက်နက်ကင်ပြည်ပကဖြစ်ပွားမှုနိုင်ငံရေးခေါင်းဆောင်ကိုအယုံကြည်ကျင်းမဲ့မှုစတာတွေဟာအရှိမျောဒေသရဲ့အသွင်လက္ခဏာဖြစ်တယ်လို့ကမ္ဘာဘဏ်ကမှတ်ချက်ချပါတယ်။အဘုံနေနေရေးကိုဥစားပေးတဲ့ဒေတာဖြစ်တာကြောင့်အစိုးရစစ်တပ်ဟာအာဏာရှင်သပွဲပြုမှုတွေအရက်ဒေတာဖြစ်ပါတယ်။အိန္ဒိယသဘုံနေနေရေးမှာဗမာစစ်တပ်လည်းပါဝင်လေးရှိပါတယ်
။မြန်မာပြည်နဲ့ဆက်ဆက်နေတဲ့အိန္ဒိယပြည်နယ်တွေကဒေတာကန်တိုင်းရင်းသားသဘုံတွေကိုနေနှင်းဖို့အိန္ဒိယနဲ့မြန်မာအစိုးရတို့သဘောတူခဲ့တာအနည်း20လောက်ရှိနေပါပြီ။မြန်မာဘက်ကလိုချင်တဲ့စစ်ပစ္စည်းကိုအိန္ဒိယကပေးပါတယ်။မနီပူအာတန်နဲ့နာဂသဘုံတွေရဲ့လှုပ်ရှားမှုအခြေအနေကိုကြည့်ပြီးမြန်မာပြည်ထဲမှာခိုလုံလာရင်တိုက်ထုတ်ပေးဖို့အိန္ဒိယဘက်ကမြစ်တမ်းရပ်ခံလေးရှိပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံစလုံးမှာနေထိုင်တဲ့နာဂသဘုံကိစ္စမှာပြဿနာရှိပါတယ်။နာဂလက်နက်ကင်၃ဘွဲ့ရှိတဲ့အထက်မှာခပ်ပလန်ကောင်းဆောင်တဲ့နာဂအဖွဲ့နဲ့နေပြည်တော်အစိုးရမနစ်ကအပြစ်ခတ်ရက်ဆဲလိုက်တဲ့အတွက်အိန္ဒိယအတွက်စိတ်ပူစရာဖြစ်လာပါတယ်။စကိုင်းတိုင်းကလေရှိလက်ဟဲနဲ့နန်းယွန်းမြို့နယ်တွေကိုပိုင်အုပ်ချုပ်ခွင့်ရနာဂဒေသအဖြစ် 2008 အခြေခံဥပဒေကအတိအမှတ်ပြုပါတယ်
။အိန္ဒိယတိုင်းရင်းသားလက်နက်ကင်တွေမှာနာဂသဘုံဟာဝါအရင်ဆုံးဖြစ်ပါတယ်။အင်္ဂလိပ်ကိုလိုနီခေတ်ကလွတ်လပ်ရေးတောင်းဆိုခဲ့ပြီး1957ပြည်သူ့ဆန္ဒကောက်ယူပွဲမှာနာဂ69ရာခိုင်နှုန်းကလွတ်လပ်ရေးပေးဖို့တောင်းဆိုကြပါတယ်။1963မှာကိုပိုင်အုပ်ချုပ်ရေးရတဲ့နာဂပြည်နယ်ဖြစ်လာပြီးမဲ့လွတ်လပ်ရေးလိုချင်တဲ့အဖွဲ့တွေကလက်နက်ကင်လှုပ်ရှားကြပါတယ်။စကိုင်းတိုင်းနဲ့နာဂပြည်နယ်အကြနေဆက်ဒေသမှာအိန္ဒိယနဲ့မြန်မာစစ်တပ်ပူးတွဲပြီးထိုးစစ်ဆင်တဲ့အတွက်နာဂသဘုံစခန်းနေရာရွှေ့ပြောင်းပေးလိုက်ရတာမျိုးရှိပေမဲ့သဘုံအင်အားကျဆင်းသွားတာမဟုတ်ပါဘူး။နာဂပြည်နယ်မှာရေနံနဲ့ဓာတ်ငွေရှိတယ်လို့ကမှတ်ပြီးမဲ့လက်နက်ကင်လှုပ်ရှားမှုကြောင့်စီမံကိန်းရပ်ဆိုင်ထားရပါတယ်။နာဂပြည်သူသဘုံမတူပဲရေနံထုတ်ခွေမရှိဘူးလို့သဘုံဘက်ကဆိုပါတယ်။
အရှိမျောဒေတာကိုတိုးတက်ဖွံ့ဖြိုးအောင်မလုပ်နိုင်တဲ့အတွက်အိန္ဒိယအစိုးရရဲ့အရှိမျောလမ်းစဉ်အကောင့်ထဲပေါ်ဖို့အလားအလာနေနေပါတယ်။ဒါပေမဲ့မြန်မာပြည်နဲ့ဆက်နေတဲ့အရှိမျောပြည်နယ်တွေတိုးတက်မှုမရှိတာနဲ့မြန်မာနဲ့ဆက်ဆံရေးအားနည်းသွားမှာကိုအိန္ဒိယအစိုးရကစိုးရိမ်နေပုံရပါတယ်။ဒါကြောင့်မြန်မာပြည်ကစီမံကိန်းတချို့မှာအိန္ဒိယကတိုက်ရိုက်တာဝန်ယူထားပါတယ်။တမူးကလေးဝကလေးမျိုးကားလမ်းမွမ်းမံပြင်ဆင်ရေးကလဒန်တဲယူပို့ဆောင်ရေးအတတ်ပညာသင်ကြားရေးစတာတွေအကောင့်ထဲပေါ်နေပါတယ်။အိန္ဒိယဆက်မှုဝန်ကြီးအာနန္ဒရှာမာဇွန်လကနေပြည်တော်ကိုသွားပြီးအထည်ချုပ်လုပ်ငန်းကိုအတတ်ပညာနဲ့ငွေကြေးအကူအညီပေးဖို့ကမ်းလှမ်းခဲ့ပါတယ်။ပြိုင်ဆိုင်မှုများလာတဲ့အတွက်အိန္ဒိယအခွင့်အလမ်းချင်းမြောင်းလာပါတယ်
။ဗမာစစ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ရတဲ့အကြောင်းရင်းတွေတွင်မှမြန်မာပြည်မှာတရုတ်ကြီးစိုးတာကိုတံပြန်ဖို့ဆိုတဲ့အကြောင်းပြချက်တစ်ခုလည်းပါဝင်ပါတယ်။ဒါပေမဲ့အနည်း20ကျော်ကြားလာတာတောင်းတရုတ်ခြေပြားနာကိုမကတ်နိုင်သေးတာကိုကြည့်ပြီးတရုတ်ကိုတံပြန်ဖို့မစင်စားပဲတရုတ်နဲ့ပူးပေါင်းဆောင်ရွက်ဖို့သာစဉ်းစားသင့်တယ်လို့ဝေဖန်သုံးသပ်ကြပါတယ်။နောက်နေ့ကြံ့ကြာမသေးကြတာဟာအိန္ဒိယစီမံကိန်းရဲ့တင်ရှားတဲ့အသွင်လက္ခဏာဖြစ်ပါတယ်။ဒါကြောင့်ဗမာအစိုးရဟာအိန္ဒိယကိုအာမကိုပဲဂျပန်နဲ့အနောက်တိုင်းအကူအညီကိုသာစိတ်ဝင်စားနေပုံရပါတယ်။ကာဇန်ဘက်ဆောင်တည်ယူပူးဆောင်ရေးစစ်တွေခြင်းနဲ့စိတ်ကံထမတိနဲ့ရွှေစည်းရှီယာလျက်စစ်စားတဲ့အခြေခံအဆောက်အုံစီမံကိန်းတွေနောက်နေ့ကြံ့ကြာနေပါတယ်။ချင်းတဲမြစ်ကရေအားရက်စစ်စီမံကိန်းကိုဗိုလ်ချုပ်မှုကြီးတန်းရွှေ2004မှာအိန္ဒိယသွားစဉ်ကသဘောတူခဲ့ပြီးမဲ့နောက်9နှစ်ကြာမှ2017နှောင်းပိုင်းမှာစီမံကိန်းလည်လာချက်အစီရင်ခံစာပြည့်စည်ပါတယ်။တရုတ်ကလုတာကင်တာမြန်တဲ့လောက်အိန္ဒိယကနှောင်းနှေးကြံ့ကြာနေပါတယ်။ဒါကြောင့်စီမံကိန်းအကောင့်တွေပေါ်ရေးအထူးအာဏာပိုင်အဖွဲ့ရှိတဲ့အကြောင်းအိန္ဒိယပညာရှင်တွေကအကြံပေးထားပါတယ်ခင်ဗျာ။